ပြင်သစ်နိုင်ငံတောင်ပိုင်းဒီနီစ်မြို့မှာဖြစ်သွားတဲ့အကြမ်းဖက်မှုနဲ့ပတ်သက်ပြီးတော့မတ်သူစာတို့နောက်ဆုံးချိန်တွေကိုဗာများသိရပါလဲ
။ဟုတ်ကဲ့အစိုးရကတော့သူတို့ security ဆိုင်မှာရှိတဲ့အဲဒီအကြမ်းဖက်သမားတွေရဲ့စီရင်ကိုသူတို့ပြန်ကြည့်နေတယ်ပေါ့နော်။သူတို့လိုက်ပြီးတော့ထောက်လိုင်းရေးနဲ့အကုန်ပြန်စစ်နေကြပါတယ်။ပြည်သူတွေအနေနဲ့ကတော့2015အစကတည်းကဟိုမှာဇန်နဝါရီ9ရက်ကဆိုရင်Charlie Hebdo magazine တိုက်ခင်ရတယ်ပြီးတော့ Nova 73မှာ Bataclan ကျားဆက်ခင်မကြီးမှာရေနောက်စတောက်ဆိုင်မှာရေနောက် Start the Fall ဆိုတဲ့ကျွန်တော်တို့ပြည်ထောင်ရဲ့အကြီးဆုံးပေါ်လုံးကွင်းမှာဒီမှာဖြစ်သွားတဲ့တိုက်ခင်မှုကြီးဆက်တိုက်ဖြစ်နေတော့เนาะဒါပေမဲ့အခုပြည်သူတွေစိတ်ထဲမှာတော့တထင်းထင်းနဲ့ရှိနေတော့ဒါပေမဲ့အခုသူတို့ရဲ့အထွတ်အထိပ်ဖြစ်တဲ့နေ့အမြင့်မြတ်ဆုံးနေ့ဖြစ်တဲ့ပြင်သစ်တွေဂုံယူဆုံးဖြစ်တဲ့သူတို့ရဲ့တော်လှန်ရေးနေ့ဒီအထိမ်းအမှတ်ဖြစ်ကျင်းပနေတဲ့အချိန်မှာခုလိုထပ်ဖြစ်ကြတော့ Paris မှာတော့အရင် security အရင်များတော့သူတို့မလုံနိုင်ခဲ့ဘူးအဲဒီရဲတွေထောက်လန်ရေးတွေအကောင်လုံးကအသေးခံပုံသမားတွေနောက်ပြီးတော့အသေးခံပုံဖောက်မဲ့ကားတွေရဲ့အဓိကထားပြီးကြီးနေတဲ့အခုလိုကားကိုကိုယ်တိုင်မောင်းလာပြီးတော့လူအုပ်ကြီးတွေဝင်မောင်းလာမယ်လို့တယောက်မှမထင်ထားတဲ့ဖြစ်ရလေတခုပေါ့နော်မအဲလိုလူတွေကစိတ်ထဲကတော့အခုနည်းနည်းထိတ်ရွံ့နေကြတယ်ပေါ့မရေဘာတွေထပ်ဖြစ်လာအောင်မလဲထပ်ထပ်လုံနေတော့လေ
ဒီအကြမ်းဖက်မှုကအခုဘသူလက်ချက်ဆိုတာရောပြောတာတွေရောရှိလာပြီလားမသူစာ
ဟုတ်ကဲ့ဘသူလက်ချက်ရေလို့တော့တရင်ဝင်ကြီးမကြင်ညာသေးဘူးမဒါပေမဲ့အကုန်လုံးကတော့လူအလျောက်သိနေပြီပကြပြီးသားပေါ့နော်ဒါအစွန်းရောက်တည်းရဲ့ဘာသာရေးအစွန်းရောက်တည်းရဲ့လုံခြံချက်ဆိုတာကတော့အားလုံးကမမေးဘဲနဲ့သိနေကြပါတယ်ဒါပေမဲ့အတီးပြုတ်ပြီးတော့တတိချာချာဘသူဘဝကလောက်ပါတယ်ဆိုတာသူတို့အခုအတီးကျထုတ်ပြန်မှုစီစဉ်နေကြတော့မှာ
အခုအဲ့ဒီဖြစ်သွားတဲ့ဒီ niche မြို့မှာမြန်မာတွေရောရှိပါလား
အော်မြန်မာတွေအများကြီးရှိတာတော့မဟုတ်ဘူးမှာမြန်မာတွေနည်းနည်းပါးပါးတော့ရှိတယ်ဒါပေမဲ့အဲ့လိုမျိုးပါသွားတဲ့အထက်မှာတော့မပါအောင်မှာအတီးကပြင်တကအင်္ဂလိပ်စကားပြောနိုင်မဟုတ်တဲ့အတွက်မြန်မာ community တော့အရင်မကြည့်ဘူးမှာရှိတဲ့မြန်မာတွေကအများစုက Paris မှာ Nice ကပြင်သစ်နိုင်ငံတောင်ပိုင်းမှာဆိုတော့ Paris နဲ့တနေ့လန်းနေဒါပေမဲ့အရင်ကြီးတဲ့မြို့ဖြစ်တဲ့အတွက်လူနေထိုင်မှုတော့အရင်များတယ်ဒါပေမဲ့မြန်မာကတော့အများကြီးရှိဘူးမှာ
ပြင်သစ်နိုင်ငံမှာအခုလိုကြံဖက်မှုတွေခဏခဏဖြစ်နေရဲဆိုတော့လေမြန်မာတွေအနေနဲ့ရောစိတ်ထဲမှာရောဘယ်လိုမျိုးတွေရှိကြလဲ
ကျွန်တော်မြန်မာအနေနဲ့ဟောနည်းနည်းထိတ်လန့်မှုတွေရှိပါတယ်မှာနည်းနည်းကြောက်နေကြတယ်ပေါ့နော်ဟိုမှာအစကတည်းကနည်းနည်းဟိုကြောက်လို့ရှိရင်အပြင်သိမ့်မထွက်တာလို့ဘာလို့ပုံမှန်လေးကိုအိမ်ထဲမှာနေကြရတဲ့ပုံမှန်မျိုးတွေအများစုရှိကြလေဒါပေမဲ့သူတို့ရဲ့ပြင်သစ်တွေရဲ့မိယိုးဖလားစိတ်သက်အနေထားရတော့ပြင်သစ်တွေကဒါဟို terrorist အကြမ်းဖက်မာရီဆိုတာကြောက်ပြလို့မရဘူးကိုယ့်ရဲ့ဘဝကိုဆေးဆရာမယ်ကိုနေတဲ့ထုံးစံအတိုင်းပဲအရင်အတိုင်းပဲဆက်ပြီးလှုပ်ရှားသွားလာကြမယ်ကြောက်ပြရင်ပူဆူးမယ်သူတို့အနိုင်ရသွားမယ်အဲ့တော့လုံးဝကြောက်မပြကြပါနဲ့ဆိုရင်စိတ်တကအဓိကဒီပြင်သစ်လူစုတွေမှာသူတို့အစိတ်ခံရှိပြီးသားဆိုတော့ဒီမှာနေတာကြားတဲ့မမာရီလည်းအများစုတော့သူတို့လိုပဲလိုက်ပြီးတော့ခင်ကြပါတယ်မှပုံမှန်သွားလာလှုပ်ရှားနေကြပါတယ်
ပြင်သစ်မှာမြန်မာတွေဘလောက်လောက်ရှိနိုင်မယ်လို့မတ်သူစာတို့ခံမှန်းမိလောက်လဲ
ဟုတ်အတိအကျတော့မရှိဘူးထောင်တော့မကျော်ဘူးမှာရာပိုင်းပဲရှိမယ်တမျိုးဝဲကြီးပွဲကောင်းတွေလောက်ကြပြီဆိုရင်စုကြတာရာပိုင်းလောက်ပဲရှိတယ်မှာအများစုကပဲရစ်ဝင်းချင်မှာပဲရှိတယ်တခြားနေရာတွေမှာတယောက်စာနှစ်ယောက်စာဟိုမျိုးမှာတမီတာစုတမီလားတမီအလားလောက်တည်းရှိပါတယ်မှာ
ဟိုမြန်မာတန်ယုံကရောအခုဒီလိုအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတော့ဗောလေဒီပြင်သစ်မှာရှိနေတဲ့မြန်မာတွေကိုတတိပေးတာတွေရှိပါလားတခြားတန်ယုံတွေကဥပမာဗြိတိန်တို့ဆိုလို့ရှိရင်သူတို့ရဲ့ဒီပြည်သူတွေကိုတတိပေးချက်တွေတွေ့ရတယ်လေ
အော်မြန်မာတန်ယုံဘက်ကတော့သူစစတတိပေးတာမရှိပါဘူးမှာကျွန်မတော့မကြားဘူးမှာမရှိသေးပါဘူးဆိုတော့အခုစားတအားကြီးလဲတုံလို့ဆရာကောင်းတဲ့ရမဟုတ်ဘူးလို့ကျမအနေနဲ့တော့ယုံကြည်ပါတယ်။ဘာလို့ဆိုတော့ဒီလိုမျိုးဖြစ်တာတွေကဒီပြင်သစ်နိုင်ငံတစ်ခုတည်းမဟုတ်ဘူး။ဒီပြင်သစ်တဲ့ဆိုတဲ့တခြားနိုင်ငံတွေမှာသူတို့နေစဉ်တူကတွေ့နေရတဲ့ဖြစ်ပျက်တွေလေ။ဒီမှာနေတဲ့ပမာတယောက်နေလေ။ကျမအမြင်ပြောရရင်တော့ကျမကြောက်လည်းမကြောက်ဘူး။ပြူကြပြီးတော့တုံ့လုံလည်းမတော်ပါဘူးမှ
။မတူစားအခုလိုပြောပြပေးတာကျေးဇူးတင်ပါတယ်နော်
။ဟုတ်ကဲ့ပါရှင်။